Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ6ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ဆွေရဲ့ contract ဝန်ထမ်း2ကိုလျှို့ဝှက်သတင်းအချက်အလက်တွေ online သတင်းဌာနတစ်ခုကိုပေါကြားမှုနဲ့ဖန်ဆီးလိုက်ပါတယ်လန်ဒန်မှာစနေနေ့ကကျန်းဖက်တက်ခတ်မှုတွင်ထိခဲ့သေးဆုံးသူတွေကိုရည်စူးပြီးတနင်္ဂနွေလုံးဒီကနေ့ညင်သက်ကာရဝပြုခဲ့ကြပြီးရဲတပ်ဖွဲ့ကတော့တက်ခတ်သူတွေကထက်တဲ့မြောက်တူရဲ့အမည်ကိုကြေညာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနဲ့သူကြေညာပေးသွားမှာပ
ါကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမယ့်သတင်းလွှာတွေထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်နဲ့ပတ်သက်လို့
အမေဆူရတော့ရောက်လို့ရအရင်မှာသူမြန်မာမိသားစုဘသူပဲရှိသေးသူချိုတာသူပြမချိုတာသူမြန်မာလေတွေ့တဲ့အခါကျဘဘကြီးကခင်မမေပြောပါလေခင်ဗျာ
ကနေဒါခြေဆိုင်မြမရေတက်ကြွလှူရှားသူကိုအောင်မိုးပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာကြားကြရပါမယ်ဒီအကြောင်းနဲ့အတူအာရှပစိဖိတ်ဒေသမှာလုံခြုံရေးနဲ့ပတ်သက်လို့မရေမရာဖြစ်ရတဲ့အကြောင်းပေါ်မြန်မာနိုင်ငံရဲ့အမြင်သဘောထားကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်နှင်းဦးနဲ့မကင်ပြူထွေးတို့ပြောပြပေးပါမယ်ရှင
်အမေရိကန်ဆိုရဲ့ contract ဝန်ထမ်း2ကိုလျှို့ဝှက်သတင်းချက်လက်တွေ online သတင်းဌာနတစ်ခုကိုပေါက်ကြားမှုနဲ့ဖန်ဆီးလိုက်ကြောင်းအမေရိကန် DIA ဝန်ကြီးဌာနကကြေညာလိုက်ပါတယ်ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲမတိုင်မီမဲဆန္ဒရှင်တွေမှတ်ပုံတင်တဲ့စနစ်ကိုရုရှားစစ်တောက်လိုင်းရေးတွေကဖောက်ထွင်းမှုကြိုးစားခဲ့ကြောင်းဖော်ပြထားတဲ့လျှို့ဝှက်မတမ်းနဲ့ပတ်သက်လို့ The Intercept သတင်းဌာနကရေးသားခဲ့တဲ့မနေ့တုန်းကပဲ DIA ဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာပါဖန်ဆီးခံခဲ့ရတဲ့ Reality League Winner ဆိုသူအမျိုးသမီးဟာလျှို့ဝှက်တောက်လိုင်းရေးသတင်းတွေကိုပုံနှိပ်ကူးယူပြီးသတင်းဌာနကိုပေးခဲ့ကြောင်းဝန်ခံထားတယ်လို့လည်းအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ရရှိရဲ့အစိုးရခန်းဆောင်မှာဖော်ပြထားပါတယ် FBI ရရှိရဲ့အစိုးရခန်းဆောင်မှာရင်းနှီးဖော်ပြထားတဲ့ထောက်လိုင်းရေးမှတ်တမ်းပေါ်ကရက်စွဲနဲ့သတင်းဌာနကကိုကာရေးသားတဲ့မှတ်တမ်းရဲ့ရက်စွဲတွေတွင်ညင်နေတာလည်းတွေ့ရပါတယ်တင်တန်းလေးဝဲချက်လက်တွေကိုဘယ်ဌာနကပေါက်ကြားခဲ့တယ်လဲဆိုတော့အစိုးရကမပြောရင်ပဲဖက်စစ်ခံရသူအမျိုးသမီးဝန်ထမ်းဟာဂျော်ဂျီယာပြည်နယ်ကအစိုးရရုံးတရုံးမှာတာဝန်ကျနေသူဖြစ်ကြောင်းပြောဆိုထားပါတယ် The Intercept သတင်းဌာနကတော့သူတို့လက်ခံရရှိခဲ့တဲ့အမေရိကန်အမျိုးသားလူညွန်ရေးအေဂျင်စီ NSA ရဲ့လျှို့ဝှက်မှတ်တမ်းမှာရုရှားအင်တာနက်ဟက်ကာတွေဟာအမေရိကန်ပြည်တော်စုကဒေသနာအဆင့်ရွေးကောက်ပွဲတာဝန်ရှိသူတွေအသုံးပြုနေတဲ့ကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်နိုင်မှုလားနဲ့ချီအချိန်ယူကြိုးပမ်းခဲ့ကြောင်းဖော်ပြခဲ့တာပါကွန်ပျူတာစနစ်တဲကိုဝင်နေအောင်လိုအပ်တဲ့ password တွေရဖို့အင်တာနက်သုံးသူတွေကိုလှည့်စားရနည်းတွေပါဝင်နည်းမျိုးစုံနဲ့ဖောက်ထွင်းဝင်ရောက်ခဲ့တယ်လို့လည်းဆိုပါတယ်မဲဆန္ဒရှင်တွေကိုမှတ်ပုံတင်စီးရင်သွင်းရမှာဒေသနာအစိုးရတွေအတွက်လိုအပ်တဲ့ကွန်ပျူတာ software ရောင်းချတဲ့ company တွေကိုပထမပြစ်မှတ်ဖြစ်ရွေးချယ်တက်ခတ်ခဲ့ပြီးနောက်ပိုင်းမှာတော့နိုဝင်ဘာ10ရက်ရွေးကောက်ပွဲမတိုင်မီရက်တွေမှာဒေသခံရွေးကောက်ပွဲတာဝန်ရှိသူတွေကိုပြစ်မှတ်ထားတက်ခတ်ခဲ့တာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အဆိုအန္တရာယ်ရှိတဲ့တိုင်းပြည်တွေကသူ့ရဲ့အပေါ်ပြည်ဝင်ခွင့်တွားမြင့်သွားမည်ဆိုတာကိုတနင်္လာနေ့နောက်ပိုင်းတော့ကသူ့ရဲ့ Twitter စာမျက်နှာကနေတဆင့်ထပ်မံပြောဆိုလိုက်ပါတယ်။မွတ်စလင်အများစုနိုင်ငံတွေကနေဝင်ရောက်လာသူတွေကိုပြည်ဝင်ခွင့်တွားမြင့်တဲ့သူ့ရဲ့မူရင်းအမိန့်ကိုဟန့်ထားဖို့အတွက်နေရာတကာအများကြီးစံနှုန်းကိုက်လုပ်နေလို့မရဘူးလို့လည်းပြစ်တင်ပြောဆိုလိုက်ပါတယ်။အန္တရာယ်ရှိတဲ့နိုင်ငံတချို့အပေါ်ပြည်ဝင်ခွင့်တွားမြင့်ဖို့လိုပါတယ်။နိုင်ငံနေရာတကာမှာဒီအများကြီးစံနှုန်းကိုက်ပြောနေတာတွေကပြည်သူတွေကိုကာကွယ်ရမှာအထောက်အကူမဖြစ်ပါဘူးလို့သမ္မတကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသမ္မတရဲ့ငွေမူရင်းအမိန့်ဒီတရားရုံးမှာဟန့်တားခံခဲ့ရပြီးတဲ့နောက်ပိုင်းဒီအမိန့်ကိုတရားရေးဌာနကပြန်လည်ပြင်ဆင်ရေးဆွဲခဲ့တဲ့အပေါ်မှာတနေ့လာနေ့အစောပိုင်းကဝေဖန်ရေးသားတာတွေရှိခဲ့ပြီးတဲ့နောက်တခါအခုလိုထပ်ပြီးတော့သမ္မတကဝေဖန်ရေးသားလိုက်တာပါသမ္မတရဲ့မူရင်းအမိန့်ထဲမှာတော့အီရတ်၊အီရန်၊လီဘီးယား၊စီးရီးယား၊ယေမင်၊ဆိုမာလီယာနဲ့ဆူဒန်နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုတဲ့ပြည်ဝင်ခွင့်ရက်90ဆိုင်းငံ့ထားပြီးတော့စီးရီးယားကဒုက္ခသည်တွေဝင်ရောက်မှုကိုလည်းအကန့်အသတ်မရှိဆိုင်းငံ့ဖို့အမိန့်ချထားတာပါ။ဘာသာရေးအရလူနည်းစုတွေကိုတော့ချွင်းချက်ထားခွင့်ပြုထားပါတယ်။ဒါပေမဲ့ဒီအမိန့်ကိုတရားရုံးကဟန့်ထားခဲ့ပြီးတဲ့နောက်မှာတော့ပြည်ဝင်ခွင့်ဆိုင်းငံ့တဲ့တိုင်းပြည်တွေ9နိုင်ငံထဲကနေအီရတ်နိုင်ငံကိုဖယ်ရှားပေးခဲ့ပြီးစီးရီးယားဒုက္ခသည်တွေဝင်ရောက်ခွင့်ကိုလည်းရက်120သာဆိုင်းငံ့ထားဖို့ပြင်ဆင်ခဲ့တဲ့အပြင်ဘာသာရေးအရချွင်းချက်ပြုထားတာကိုလည်းဖယ်ရှားပေးခဲ့တာဖြစ်ပါရဲ့ရှင်
။ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကအကြမ်းဖက်တိုက်ခိုက်မှုတွင်ထိခဲ့သေးဆုံးသူတွေကိုရည်စူးပြီးတနင်္ဂနွေလုံးဒီကနေ့ညင်သက်ကာရဝပြုခဲ့ကြပြီးရက်တပ်ဖွဲ့ကတော့တိုက်ခိုက်သူတွေကတက်တက်မြောက်တူရဲ့အမည်ကိုကြေညာခဲ့တယ်လို့ ဖမ်းဆီးလည်းရှိခဲ့ပါတယ်။တခိုက်မှုကျူးလွန်သူတွေကတတိယလူဟာအသက်22နှစ်အရွယ်ယူဆုဇက်ကွာဆိုသူဖြစ်ကြောင်းထောက်လှမ်းရေးအရာရှိတွေကယုံကြည်ထားတယ်လို့လန်ဒန်ရဲတပ်ဖွဲ့ကပြောဆိုလိုက်တာပါ။လန်ဒန်ရှေ့ပိုင်းမှာနေထိုင်ခဲ့သူမော်ရိုကိုနယ်နွယ်ဘွားအီတလီနိုင်ငံသားတူဖြစ်ယူဆထားပြီးရဲတပ်ဖွဲ့ဒါမှမဟုတ်ဘရစ်ရှားထောက်လှမ်းရေး MI5 ကစောင့်ကြည့်နေသူတူတော့မဟုတ်ဘူးလို့လည်းဆိုပါတယ်။တခိုက်မှုမှာပါဝင်သူနောက်နှူးကတော့ဗြိတိန်နိုင်ငံသားတွေဖြစ်ကြတဲ့အသက်28နှစ်အရွယ်ခူလန်ရှာဇတ်ဘတ်ဆိုသူနဲ့အသက်30အရွယ်ရာချစ်ရိုဝန်ဆိုသူဖြစ်ကြောင်းရဲတပ်ဖွဲ့ကမနေ့ကပဲကြေညာထားတာပါ။ခုနောက်ဆုံးတခိုက်မှုကိုစီစဉ်နေတဲ့အကြောင်းထောက်လှမ်းရေးသတင်းကြိုတင်ရရှိခဲ့တာမျိုးမရှိခဲ့တဲ့အကြောင်းနဲ့စုံစမ်းဖော်ထုတ်ဖို့ဦးစားပေးဆောင်ရွက်နေကြောင်းလည်းရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီကနေ့မှာပဲအချမ်းဖက်ဝါဒတံပြန်တက်ပြည့်ရဲတပ်ဖွဲ့ဝင်တွေကဘတ်ခင်းအရမှာအသက်28နှစ်အရွယ်အမျိုးသားတူကိုဖမ်းဆီးခဲ့ပေမဲ့လူခဏယောက်တည်ဆုံးပြီး50ရောက်တန်ရခဲ့တဲ့အချမ်းဖက်တက်ခတ်မှုနဲ့ဘလို့ဆက်နွယ်နေတယ်လဲဆိုတာကိုတော့မပြောပါဘူး။တက်ခတ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအတွင်းအစိုးရမှအာဏာပိုင်ကလူ12ယောက်ကိုဖမ်းဆီးခဲ့ပေမဲ့အားလုံးကိုတစုံတရာအရင်းမြစ်ပဲပြန်လွတ်ပေးလိုက်ကြောင်းမနေ့ကပဲပြောဆိုထားပါတယ်။တက်ခတ်မှုတွေထိခဲ့တည်ဆုံးသူတွေကဘသူဘဝဖြစ်ကြောင်းသိနိုင်မှုရဲတပ်ဖွဲ့ကစုံစမ်းနေစေဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောဆိုထားပေမဲ့ဒီထက်မှနိုင်ငံခြားသားတွေပါဝင်နေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။စင်နေကတက်ခတ်မှုမှာတော့အမျိုးသား3ယောက်ကဗန်ဂါဒစင်းနဲ့လန်ဒန်တံတားပေါ်ကလမ်းသွန်းလမ်းလာတွေကိုဝင်တိုက်ခတ်ပြီးဒီနောက်မှာတော့ကားတွေကထွက်ပြီးအနားမှာရှိနေတဲ့ဇေးတွေကလူတွေကိုဓာတ်နဲ့လိုက်ထိုးတက်ခတ်ခဲ့ရတာကရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးခဲ့တာပါ။ IS အစ္စလမ်စစ်သွေးကြွအဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ
်။ဆီးရီးယားနိုင်ငံရက်ကာမျိုးမြောက်ပိုင်းကို IS စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့အတွက်အမေရိကန်ကြောထောက်နောက်ကပေးထားတဲ့ Syria Democratic Air Su SDF တပ်ဖွဲ့တွေကဒီကနေ့ထိုးစစ်တစ်ခုကိုစတင်ပါတယ်။2014ခုနှစ်ကစပြီးတော့ IS ဖွဲ့တွေသိမ်းယူထားတဲ့ရက်ကာမျိုးကိုဝင်ရပိတ်ဆို့ထားနိုင်မှုအတွက် SDF တပ်ဖွဲ့တွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကစပြီးတော့ကြိုးပမ်းလာခဲ့ကြတာပါ။ဒီမျိုးကိုတော့ IS တွေကသူတို့ရဲ့အဓိကမြို့တော်တစ်ခုအဖြစ်နဲ့သုံးနေတာပါ။ရက်ကာမျိုးသိမ်းတပ်ဖွဲ့ဟာအချင်းချာပြီးတော့ခက်ခဲမှဖြစ်ပေမဲ့လို့ IS တွေကိုအခိုင်အမာတိုက်ထုတ်သွားနိုင်မှာဖြစ်တယ်လို့စီးရီးယားနဲ့ယူရနိုင်ငံတွေမှာ IS တွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ရဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးစတီးဗ်ထောင်ဆန်ကပြောပါရယ်။IS သွေးကြွတွေအနေနဲ့လူသစ်ဆူဆောင်းတာတွေလှုပ်ဆောင်ထားနိုင်တယ်ဆိုရင်တော့မှဒီအီရတ်မှာရောစီးရီးယားမှာပါသူတို့ရဲ့အထူးအမျိုးတွေအဖြစ်ကျင်ညာထားတဲ့မျိုးကြီးတွေကိုလက်လွတ်ဆုံးရှုံးလာနေရတာကြောင့်ဘလို့မှအောင်မြင်မှုမရနိုင်ဘူးလို့လည်း Mr. Thompson ကပြောပါရယ်။ညွန့်ပေါင်းဖွဲ့တွေရဲ့အကူအညီနဲ့အီရတ်တပ်ဖွဲ့တွေဟာအီရတ်နိုင်ငံမိုဆူးမြို့မှာခြေကုပ်ယူထားတဲ့ IS တပ်ဖွဲ့တွေကိုအမြင့်ပြတ်ချေမှုဖို့ကြိုးစားနေကြတာဖြစ်ပါရယ်ရှင်။
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံမြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရာဇီရူဆိုင်ယာပဲစ်သဘောတူညီချက်ကနေထွက်ဖို့ပြီးခဲ့တဲ့သတင်းပတ်ထက်မှာသမ္မတဒေါ်နယ်ထရန့်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောထားမတိုက်ဆိုင်ကြောင်းလို့ပေါ်ကံပတ်တွေကိုပြောဆိုခဲ့ပြီးတဲ့နောက်တရုတ်နိုင်ငံဆိုင်ယာအမေရိကန်ယာယီသံမတ်ကြီးဒေးဗစ်ရန်ယာရုကနှုတ်ထွက်သွားပါတယ်။တာယုံဝန်အနေနဲ့မနေ့ကတွေ့ဆုံဆွေးနွေးပွဲအတွင်းမှာပဲယာရုကထွက်ဖို့ကြေညာလိုက်တာလို့လည်းနီးစပ်သူအသံဝင်ကပြောပါတယ်။ယာရုကနှုတ်ထွက်မဲ့ကြေညာချက်ဟာကိုယ်ပိုင်ဆုံးဖြတ်ချက်ဖြစ်ကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကအတည်ပြုပြောဆိုခဲ့ပေမဲ့အကြောင်းရင်းအသေးစိတ်ကိုတော့မပြောခဲ့ပါဘူး။ယာရုကနှုတ်ထွက်သွားတဲ့ယာယီသံမတ်ကြီးဟာတရုတ်နိုင်ငံဆိုင်ယာတာယုံမှာဒုတိယအကြီးအကဲတူဖြစ်2016ဇန်နဝါရီကလေးကတာဝန်ယူခဲ့ပြီးသမ္မတထရန့်ကသမ္မတကြီးဖြစ်ဖြစ်ရွေးချယ်ထားတဲ့ Iowa ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Terry Branstad ဒီလနောက်ပိုင်းတရားဝင်တာဝန်ယူခြင်းအချိန်ထိတန်ယုံယာယီတာဝန်ခံဖြစ်နေတာဝန်ယူထားတာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးဌာနမှာ28နှစ်ကြာလောက်ကနေတဲ့ယာယီသမ္မတကြီးရန့်က2011ခုနှစ်ကနေ2012ခုနှစ်ထိအာဖဂန်နစ္စတန်နိုင်ငံအမေရိကန်တန်ယုံမှာနိုင်ငံရေးတာဝန်ခံအရာရှိဖြစ်နေလဲတာဝန်ယူခဲ့ဖူးပါတယ်။လွန်ခဲ့ရက်နေ့ငယ်တွင်သမ္မတထရန့်နဲ့လူသိချင်းကြားသဘောထားကွဲလဲတဲ့သမ္မတကြီးတွေမှာဒါဒုတိယမြောင်လည်းဖြစ်ပါတယ်။ Twitter Internet လူမှုကွန်ရက်ကနေသမ္မတထရန့်ဝေဖန်ခဲ့တဲ့လန်ဒန်မြို့တော်ဝင်ဆရက်ခန်ကိုပြီးခဲ့တဲ့အကြံပေးတက်ခတ်မှုမှာတုံ့ပြန်ဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ Louis Lucas ကလူသိချင်းကြားချီးကျူးထားတာဖြစ်ပါတယ်။
ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုအိန္ဒိယနိုင်ငံလက်မှတ်ရေးထိုးခဲ့တာဟာသူ့နိုင်ငံအတွက်ဒေါ်လာဘီလီယံနဲ့ချီအကျိုးမြတ်ရဖို့ရှိနေတာကြောင့်ဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမှတ်ချက်ပေးပြောဆိုလိုက်တဲ့အပေါ်မှာအိန္ဒိယနိုင်ငံကပယ်ချလိုက်ပြီးတော့အိန္ဒိယအနေနဲ့သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်နိုင်အောင်အခိုင်အမာဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုလိုက်ပါတယ်။ နိုင်ငံတစ်ခုကနေငွေရဖို့ဒါမှမဟုတ်ဒီနိုင်ငံတစ်ခုကဖိအားပေးလို့ပါရီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာမဟုတ်ဘူးလို့ဆိုပြီးတော့အိန္ဒိယနိုင်ငံစားရေးဝန်ကြီးရှူမာဆွာရက်ကထရမ့်ရဲ့မှတ်ချက်စကားကိုတုံ့ပြန်တဲ့အနေနဲ့တနင်္လာနေ့ကသတင်းတောက်တွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားတာပါထရမ့်ရဲ့ပြောဆိုမှုဟာမှန်မှန်ကန်ဘူးလို့လည်းသူကတုံ့ပြန်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ပါရီသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့ပြီးခဲ့တဲ့သတင်းပတ်တုန်းကကြေညာလိုက်တဲ့အချိန်ထဲမှာပဲသမ္မတထရမ့်ကအိန္ဒိယနိုင်ငံဟာဖွံ့ဖြိုးပြီးနိုင်ငံတွေထံကနေနိုင်ငံခြားအကူအညီဒေါ်လာတန်ထောင်ပေါင်းများစွာရမှာဖြစ်လို့ဒီစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာလို့ဆိုပြီးတော့ပြောဆိုသွားခဲ့တာပါ။အိန္ဒိယနဲ့တရုတ်နိုင်ငံတွေကိုဒီသဘောတူညီချက်အောက်မှာအကျိုးမြတ်ရတဲ့နိုင်ငံတွေအဖြစ်နာမည်တက်ပြောဆိုလိုက်ပြီးတော့ပါရီသဘောတူစာချုပ်ဟာဥရုယာသီပြောင်းလဲမှုကိစ္စထက်တခြားနိုင်ငံတွေကအမေရိကန်ပြည်ထောင်စုကိုအခွင့်ကောင်းယူတဲ့သဘောတူစာချုပ်ဖြစ်တယ်လို့ဆိုပြီးတော့သမ္မတထရမ့်ကပြောဆိုသွားခဲ့တာပါရှင်။
နိုင်ငံပေါင်း၆နိုင်ငံကတန်တမာဆက်သွယ်ရေးဖြတ်တောက်ကြောင်းကြေညာခံထားရတဲ့ကတ္တနိုင်ငံရဲ့စော်ဘွားမိန်ကွန်းပြောမဲ့အစီအစဉ်ကိုရွှေ့ဆိုင်းထားဖို့နဲ့တန်တမာရေးပြဿနာတွေကိုဖြေရှင်းနိုင်အောင်အချိန်ပေးဖို့ကိုယ်ဝန်နိုင်ငံကတိုက်တွန်းလိုက်တဲ့အကြောင်းကတ္တနိုင်ငံရဲ့ဝန်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။ကတ္တနိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးနေတယ်ဆိုပြီး Sorry Egypt Bahrain RS စော်ဘွားမျိုးပြည်အောင်စု UAE ရင်းမြစ်မော်တိုင်းနိုင်ငံတွေကတန်တမာဆက်သွယ်ဖြတ်ကြောင်းကြေညာခဲ့ကြပေမဲ့ကတ္တနိုင်ငံကတော့ဆွဆွဲချက်ကိုညှင်းဆန်ထားတာပါ။ကိုယ်ဝန်နိုင်ငံဟာပင်လယ်ကွေ့ဒေသပူးပေါင်းစော်ရေးကောင်စီ GCC ဖွဲ့ဝင်၆နိုင်ငံနဲ့အတူလွန်ခဲ့တဲ့၃နှစ်တုန်းကအလားတူပြဿနာကိုဖြေရှင်းရမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့ဘူးကြောင့်လဲကတ္တနိုင်ငံရဲ့ဝန်ကြီးရှေ့ခ်မူဟာမက်ဘင်အဗ်ဒူရာမန်အဲသာနီကအေဂျင်စီရဲ့သတင်းဌာနနဲ့မေးမြန်းခန်းအတွင်းပြောဆိုလိုက်တာပါ။ကတ္တဆော်ဝါရှိခ်တာမင်ဘင်ဟာမက်အယ်တနီအနေနဲ့ပြဿနာပုံမူကြီးထွားမလာအောင်ထိနေနေပြုမှုကိုကိုဝိတ်စော်ဘွားကတိုက်တွန်းခဲ့ကြောင်းကိုဝိတ်နိုင်ငံမှာ KUNA သတင်းဌာနကဖော်ပြခဲ့တာဖြစ်ပါတယ်။
မြောက်တလန်တိတ်စာချုပ်နေတူအဖွဲ့ဝင်တွေအကြားမှာရုရှားရေးနဲ့ပတ်သက်လို့နှစ်ပေါင်းများစွာတွင်မရှိခဲ့ဘူးတဲ့ညှဉ်းပန်းမှုမျိုးနဲ့အားလုံးကသဘောထားတညီတညွတ်တည်းရှိကြတဲ့အကြောင်းနေတူအဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။ရုရှားနဲ့ဆစ်ဆက်ဆွေးနွေးမှုတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာရုရှားကိုအခိုင်အမာဆက်ပြီးတော့ခုခံဟန်တာသွားမယ့်အကြောင်းနေတူအတွင်းမှုချုပ်ယန်စတိုသန်ဘတ်က VOA ဆာဗီးယားဌာနနဲ့တွေ့ဆုံမေးမြန်းချိန်တနင်္လာနေ့တုန်းကပြောဆိုသွားတာပါ။ရုရှားပေါ်မှာနီလန်နှမျိုးသုံးချင်းကဲကြိုက်တွေ့သွားမှာဖြစ်ပြီးတော့ဒါဟာယူကရိန်းရေးနဲ့ပတ်သက်လို့ရုရှားရဲ့ဆောင်ရွက်ချက်တွေကိုတုံ့ပြန်တဲ့အနေနဲ့နေတူအဖွဲ့ဝင်အားလုံးရဲ့တညီတညွတ်တဲ့ရည်တည်မှုဖြစ်တယ်လို့ Mr. Sultan Bak ကပြောဆိုသွားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မကင်ပြူထွေးတို့ပြောပြပေးခဲ့တာပါ။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဒေါအောင်ဆန်းစုကြည်ကနေဒါနိုင်ငံခီးစဉ်ကျောင်းနဲ့အရင်စပါမယ်ရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတနင်္လာနေ့ဒေသစံတော်ချိန်မနေ့ပိုင်းကကနေဒါနိုင်ငံထိုရန်တိုမြို့ကိုရောက်ရှိသွားပါပြီ။ဇွန်လ10ရက်နေ့တိကျမဲ့ဒီချစ်ကြည်ရေးခီးစဉ်တွင်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံပြီး Federal War နဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာကိစ္စရာတွေ၊ပြည်ပြည်နဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေး၊လူအခွင့်ရေးဆိုင်ရာကိစ္စရာတွေအပြင်ဒေသအတွင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုစုံဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဖိတ်ကြားချက်နဲ့တင်းလာနေမနဲ့စံတိုင်းမထိုးခင်တိုရွန်တိုမြို့က Leicester B PSN အပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုကနေဒါနိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မျိုးထွတ်မြန်မာကွန်တူဆောင်ကောင်စီဝန်ချုပ် Mr. Brian Wilford တို့အပါအဝင်ကနေဒါလွှတ်တော်အမတ်တွေနဲ့အစိုးရတာဝန်ရှိသူတွေတွားရောက်ကြိုဆိုခဲ့ကြတာပါဒေါအောင်ဆန်းစုကြည်ကိုတိုရွန်တိုလေဆိပ်မှာကြိုဆိုတဲ့အခြေအနေတွေကိုတော့ကနေဒါအခြေဆက်မြန်မာအရေးတက်ကြွလှုပ်ရှားသူကိုအောင်မိုးကအခုလိုပြောပြပါတယ
်ကျွန်တော်တို့ဒီသတုကတော့လေရခွဲမှာသွားကြိုတာပေါ့အဲ့ဒါကတော့အမေစုရဲ့လှုပ်ချုပ်ရေးအရာလူမများပါဘူးခင်ဗျဒီကနေဒါပါလီမန်အမတ်တချို့ရဲ့နောက်ဒီတန်ရုပ်ကအမူထမ်းတွေရဲ့တန်မှုရဲ့နောက်ကျွန်တော်တို့ဒီတိုရန်တိုကအခုညီပေးတဲ့ဟိုတတိပုဂ္ဂလလေးရဲ့ပေါ့အဲ့ဒါတွေသွားကြိုကြတာခင်ဗျကျွန်တော်တို့ဒီဗမာတွေကြတော့ဒေါ်စုအမေစုတဲတဲ့ဟိုတယ်မှာကြိုကြတာခင်ဗျကျွန်တော်သတင်းကြားတာကျွန်တော်တွေးခဲ့တာကတော့ဆန္ဒပြတဲ့လူတွေရှိတယ်အဲတမိစုကြိုတဲ့လူတွေလည်းရှိတာပေါ့ခင်ဗျအာဟိုတယ်မှာကျတော့လူများတယ်ခင်ဗျဟိုတယ်မှာကျတော့ကျွန်တော်ထင်တယ်တရားကြိုကြိုတော့ရှိမယ်ဒါအမိစုလာကြိုဆန္ဒပြတဲ့လူတွေကတော့ကျွန်တော်ထင်တယ်ဆယ်ကနေတော့တော့ရှိမယ်ခင်ဗျအ
ော်အဲ့တော့တခြားဟောဗာများထူကြတာတွေးမိသေးလဲဗျဟိုဒေါ်ဆန်းစုကြည်ဘက်ကအပေးသက်တွေကိုပြန်စကားပြောတာတော့ဘာလို့အဲ့လိုမျိုးထူးထူးခြားခြားဗာများတွေ့မိပါသေးလေဟိုတယ်ရောက်တော့
ဟုတ်ကဲ့အမေစုကတော့ဟိုရောက်လိုက်ရအရင်မှာသူမြန်မာမိသားစုဘသူပဲရှိသေးသူချူတာတိမချူတာဒီသူကမြန်မာလေတွေ့တဲ့ဆက်ကြာပေါ်ပေါ်ရေးရေးခက်ခဲမဲမဲပြောပါလေခင်ဗျဒ ကျွန်တော်တို့တွေ့တော့လေကျွန်တော်တို့မင်္ဂလာပါပါညာပြောရည်သူပြန်ပြောပြီးတော့အဲ့လိုဖို့ဖို့ကြီးကြီးပါပဲခင်ဗျာ
တောင်ဆန်းစုကြည်တက်ခိုးတဲ့ Fairmont Royal York Hotel ရှိမှာကနေဒါနိုင်ငံရှိရိုဟင်ညာများအသင်းကအဖွဲ့ဝင်20ကျော်ဟာလဲကန့်ကွက်ဆန္ဒပြခဲ့ကြတာပါသူတို့အနေနဲ့ဘာကြောင့်ဆန္ဒပြကြရတယ်ဆိုတာကိုတော့အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူအန်နဝါကအခုလိုပြောပြပါတယ
်ကျွန်တော်တို့ပြတာကတော့တခြားမဟုတ်ပါဘူးသူကလောက်တာသူရဲ့အလောက်အခိုင်မမှန်လို့ကျွန်တော်တို့အဲ့ဒါအတွေ့အကြုံကျွန်တော်တို့ဆန္ဒပြတယ်မမန်ဘူးဆိုတာရဟန်ကြပေါ်မှာသူလုံနေတဲ့အဓိကရဟန်ကြပေါ်မှာပေါ့တခြားတိုင်းရင်းသားတွေကိုလေတွေပေါ်မှာလေသူကမျက်မျက်တတမမန်ကန်ကန်မဆက်ဆံဘူးရဟန်ကြတွေကိုလေသူ့မှာအာဏာရှိပဲမဲ့လေသူကလောက်တင်လောက်တဲ့တွေကလောက်တယ်သူမလောက်ဘူးတစ်ချိန်လုံးဒီရဟန်ကြမရှိဘူးဟာပဲပြောနေတယ်ကျွန်တော်အမြင်မှာရဟန်ကြမရှိဘူးဆိုတဲ့လူကစာမတက်ဘူးသူကစာတက်ပြီတဲ့အဲ့ဒီတမိုင်းကိုလင်လို့မရဘူးဆမတမိုင်းကကျွန်တော်လေးလင်လို့မရဘူးခင်ဗျားလေးလင်လို့မရဘူးနောက်တယောက်ပရိုဖက်ဆာပဲဖြစ်ဖြစ်နောက်စာရေးဆရာဖြစ်ဖြစ်ရှောက်ပုတ်ကရေးလို့ရတဲ့ဟာမျိုးမဟုတ်ဘူးသူတို့ဟန်ကြမရှိဘူးတမားတို့နိုင်ငံမှာဒီနိုင်ငံမှာတခါလေးမရှိခဲ့ဘူးအခုလေးမရှိဘူးဒီနိုင်ငံကိုမသုဒီနာမည်ကိုမသုနဲ့ဆိုတဲ့ဟာအဲ့ဒါလိုအပ်မှနေတယ
်နိုင်ငံတော်အတိုင်ပင်ခံပုတ်ကိုဒေါအောင်ဆန်းစုကြည်ဟာဝန်ကြီးချုပ် Justin Trudeau နဲ့ဇွန်လ9ရက်နေ့တွေ့ဆုံတဲ့အခါ Federal Ward နဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာကိစ္စရပ်တွေပြည်ပြင်းနဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေးလူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေအပြင်ဒေတာရင်းလုံခြုံရေးနဲ့ညီညွတ်ရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ကြောင်းကနေဒါဝန်ကြီးချုပ်ကဇွန်လ၂ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့သလိုမြန်မာဒီမိုကရေစီအရေးပြုပြင်ပြောင်းလဲရာမှာကနေဒါကဆက်လက်ကူညီပေးသွားမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်ဇွန်လ9ရက်နေ့မှာကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဝင်လွတ်တော်အမတ်တွေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ညစာအတူစားသုံးကြမှာဖြစ်ပါတယ်ဇွန်လ10ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဥက္ကဋ္ဌ Conservative Party ကလွတ်တော်အမတ်တဦးဖြစ်တဲ့ Bruce Stanton ဦးဆောင်တဲ့ကနေဒါပါလီမန်ချစ်ကြည်အဖွဲ့နဲ့တွေ့ဆုံမှာဖြစ်ကြောင်း Bruce Stanton ရဲ့အထူးလက်ထောက် David Dalrymple က VOA ကိုပြောပါတယ်
No particular issue it will be in order to facilitate a productive visit
ဒေါ်ဆန်းစုကြည်နဲ့လွတ်တော်အမတ် Bruce Stanton တို့တွေ့ဆုံတဲ့အခါမှာဘယ်လိုကိစ္စကိုဆွေးနွေးကြမယ်ဆိုတဲ့ကြိုတင်သတ်မှတ်ထားချက်တော့မရှိပါဘူးမြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခရီးစဉ်အောင်မြင်ရေးအတွက်ကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ကစ조사ဆောင်ရွက်ပေးသွားမှာပါနောက်ပြီးတော့မြန်မာကိုယ်စားလှယ်အဖွဲ့ဘက်ကတောင်းဆိုလာတာတွေကိုချစ်ကြည်ဖွဲ့ဘက်ကလှုပ်ဆောင်ပေးနိုင်စွမ်းရှိသမျှကူညီဆောင်ရွက်ပေးသွားဖို့ပဲဖြစ်ပါတယ်။
တောင်ဆန်းစုကြည်ဟာကနေဒါဘီရင်ကန်ချုပ်ဒေးဗစ်ဂျွန်စတွန်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဇွန်လ9ရက်နေ့မှာတော့ကနေဒါမှာရှိတဲ့မြန်မာအသံဝိုင်းနဲ့တောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ကြောင်းကနေဒါနိုင်ငံကမြန်မာအရေးလှုပ်ရှားသူကိုအောင်မိုးကပြောပါတယ
်။မနေ့ဖြန်ကြားရင်တို့တော့တူရန်တူရန်ပြီးတော့အိုတိုဝါကိုသွားမယ်ဆိုရင်မနေ့ဖြန်အဲ့ဒီမှာခေါ်နေရေးရှိရေးသူအိုတိုဝါမှာနေလိုက်မယ်ခင်ဗျာ။ဒီကြားရင်တူရန်တိုပြန်လာမယ်ကိုယ့်ရဲ့နေကြားရင်တော့ဒီမှာမြန်မာမိသားစုနဲ့တွေ့မယ်နောက်ဒီကနေဒါအွန်တာရီယိုဒီဟိုဝကြီးချုပ်ပေါ့အွန်တာရီယိုဝကြီးချုပ်ပြည်နယ်ဝကြီးချုပ်နဲ့သူတို့တွေ့မယ်ခင်ဗျ
တောင်ဆန်းစုကြည်ဟာဇွန်လ10ရက်နေ့မှာကနေဒါနိုင်ငံကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်ဆူရင်ဝန်ကြီးချုပ်စတီဖန်လိုဗီယန်နဲ့လွတ်တော်ဥက္ကဋ္ဌအာဗန်ခရစ်စတန်အာလင်းတို့ရဲ့ဖိတ်ကြားချက်အရတောင်ဆန်းစုကြည်ဟာဆူရင်နိုင်ငံကိုတရားဝင်ချစ်ကြည်ခီဆက်လက်သွားရောက်တာဖြစ်ပါတယ်
ကိုယ်စားဝင်လိုက်စူးစီးတင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုတော့အာရှ်ဆီဖိတ်ဒေတာလုံခြုံရေးဆိုင်ရာမြန်မာနိုင်ငံရဲ့သဘောထားအမြင်တွေကိုတင်ပြပေးပါမယ်အာရှ်ဆီဖိတ်ဒေတာမှာလုံခြုံရေးနဲ့ပတ်သက်လို့မရေမရာဖြစ်နေရတဲ့အကြောင်းတွေထဲမှာအမေရိကန်ရဲ့အမြင်အမျိုးမျိုးဖြစ်စေတဲ့ပြောကြားမှုတွေကလည်းအကြောင်းတစ်ချက်ဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းကပြောကြားလိုက်ပါတယ်နိုင်ငံကြီးနယ်မြေကြီးအမှာလုံခြုံရေးဆိုင်ရာပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့စင်ကာပူနိုင်ငံမှာပြီးခဲ့တဲ့ရက်တွေအတွင်းကျင်းပခဲ့တဲ့ Shangri-La Dialogue 2019ဆွေးနွေးပွဲမှာဦးတောင်ထွန်းကပြောကြားခဲ့တာပါလုံခြုံရေးနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးတွေကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကျွမ်းကျင်ပညာရှင်တွေပါဝင်တဲ့ Shangri-La Dialogue ဆွေးနွေးပွဲမှာအကြမ်းဖက်မှုအန္တရာယ်နဲ့ဘယ်လိုပူးပေါင်းတိုက်ဖျက်နိုင်မလဲဆိုတာကိုအဓိကဆွေးနွေးခဲ့ကြပါတယ်အပြည့်အစုံကိုမြတ်မဆုမြတ်မွန်ကဆက်ပြီးတင်ပြပါမယ်ရှင်
အရှလုံကျော်ရေးထိပ်သီးဆွေးနွေးပွဲ Shangri-La Dialogue 2017ကိုဇွန်လ2ရက်နေ့ကနေ4ရက်နေ့အထိစင်ကာပူနိုင်ငံမှာကျင်းပခဲ့ပါတယ်။အာရှ Pacific ဒေသလုံကျော်ရေးအပါအဝင်နိုင်ငံတကာလုံကျော်ရေးနဲ့ပတ်သက်လို့16ကြိမ်မြောက်ကျင်းပတဲ့ Shangri-La Dialogue ဆွေးနွေးပွဲမှာဒီကနေ့ကဘာမှရင်ဆိုင်နေရတဲ့အကြမ်းဖက်မှုအန္တရာယ်တွေပတ်သက်လို့အဓိကဆွေးနွေးခဲ့ကြပါတယ်။နိုင်ငံပေါင်း50ကျော်ကကာကွယ်ရေးဝန်ကြီးတွေ၊ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေ၊ကျွမ်းကျင်ပညာရှင်တွေပါဝင်ဆွေးနွေးတဲ့ဆွေးနွေးပွဲမှာလုံခြုံရေးဆိုင်ရာအန္တရာယ်နဲ့ရင်ဆိုင်ဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုခေါင်းစဉ်မျိုးစုံခွဲပြီးဆွေးနွေးခဲ့ကြတာပါ။ လုံခြုံရေးပူးပေါင်းဆောင်ရွက်မှုပုံစံသစ်များ New Patterns of Security Cooperation ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းပါဝင်ဆွေးနွေးပါတယ်။ကမ္ဘာကြီးရဲ့လုံခြုံရေးအခြေအနေဟာဒုတိယကမ္ဘာစစ်ပွဲပြီးဆုံးချိန်တည်းကဆိုရင်ဘယ်တော့မှမနဲ့မတူအောင်လို့မရေရာမသေးချာမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဦးတောင်ထွန်းကဆွေးနွေးသွားခဲ့ပါတယ်။ Asia Pacific ဒေသလုံခြုံရေးအတွက်အရင်ကဦးဆောင်ပါဝင်ခဲ့တဲ့ American ရဲ့ဦးဆောင်လိုစိတ်အပေါ်မေးခွန်းထုတ်စရာတွေဖြစ်လာခဲ့ပြီးမရေရာမှုတွေကိုပိုဖြစ်စေတယ်လို့အခုလိုပြောကြားခဲ့ပါတယ
်။ US today is sending mixed signals and this has an effect on the security architecture here.
အမြင်မျိုးမျိုးဖြစ်စေတဲ့အမေရိကန်ရဲ့ပြောကြားမှုတွေကအာရှပစိဖိတ်ဒေသလုံခြုံရေးဆောင်ရွက်မှုတွေအပေါ်မှာတက်ရောက်မှုတွေရှိခဲ့ပါတယ်။သမ္မတ Trump ပြောကြားခဲ့တာကိုကိုးကားပြီးတော့ပြန်ပြောရမယ်ဆိုရင်လုံခြုံရေးအကူအညီလိုနေတဲ့နိုင်ငံတွေကလုံခြုံရေးဆိုင်ရာကုန်ကျစရိတ်တွေပေးဖို့လိုပါမယ်။မပေးဘူးဆိုရင်အဲ့ဒီနိုင်ငံတွေအနေနဲ့သူတို့ဘာသာကာကွယ်ရေးဆောင်ရွက်ရလိမ့်မယ်လို့ပြောခဲ့ပါတယ်။အဲ့ဒီလိုပြောခဲ့တဲ့အတွက်ဒေတာရင်းနိုင်ငံတွေကိုဘလို့အိပ်ပဲတက်ရောက်သွားစေခဲ့ပါသလဲ။တစ်ဖက်မှာကြပြန်တော့အမေရိကန်ကာကွယ်ရေးဝန်ကြီးကခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့နိုင်ငံတွေအောင်မြင်တိုးတက်တယ်။ပူးပေါင်းဆောင်ရွက်မှုမရှိရင်ဆော့ရုပ်တယ်ဆိုတာတမိုင်းမှာရှင်းရှင်းမြင်တွေ့ခဲ့ရပြီလို့ပြောခဲ့ပါတယ်။မဟာမိတ်နိုင်ငံတွေကြားခိုင်မာတဲ့ဆက်ဆံရေးရရှိဖို့ဆိုရင်တဘောတူရင်ချက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောပါတယ်။လောလောဆယ်မှာတော့ကျွန်တော်တို့ဒေတာလုံခြုံရေးအတွက်အင်အားကြီးအမေရိကန်စီကလိုအပ်တဲ့အာမခံချက်မျိုးမရသေးပါဘူး
။လုံခြုံရေးအန္တရာယ်နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေထဲမှာနည်းပညာနဲ့လူမှုကွန်ရက်တွေကိုအသုံးပြုသူများလာတာလည်းပါဝင်တယ်လို့လုံခြုံရေးအကြံပေးဦးတောင်ထွန်းကပြောသွားပါသေးတယ်။ Facebook လူမှုကွန်ရက်အသုံးများတဲ့နိုင်ငံတွေမှာသတင်းမှားဖြန့်တဲ့ပြဿနာကိုရင်ဆိုင်နေရတယ်လို့ပြောကြပြီးနိုင်ငံတွေရဲ့တည်ငြိမ်အေးချမ်းမှုထိခိုက်အောင်နည်းပညာကိုအသုံးချနေတာတွေတားဆီးဖို့လိုအပ်တယ်လို့တိုက်တွန်းသွားပါတယ
်။ Today those disseminating disinformation are having a field day. They can create fake news, leak it and spread it without much difficulty.
ဒီကနေ့မှာသတင်းအမှားဖြန့်ကျင်သူတွေအတွက်အခွင့်အကောင်းရနေပါတယ်။သတင်းမှားတွေဖန်တီးပြီးအခက်အခဲမရှိဖြန့်ဝေနေပါတယ်။သတင်းမှားပြဿနာကိုမြန်မာနိုင်ငံကြုံတွေ့ခဲ့ရပြီးပါပြီ။ပြီးခဲ့တဲ့လတုန်းကပဲနိုင်ငံပေါင်း150ကျော်စိုက်ဘာတိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတာကိုကြီးကြီးအဖြစ်ကမ္ဘာကြီးမှာအနေအသစ်ကိုကျော်လွှားနိုင်မှုစူးစမ်းနေရဆဲဆိုတာသိနိုင်ပါတယ်။online ပေါ်မှာရာဇဝတ်မှုမြောက်ဆောင်ရွက်နေတာတွေကိုနိုင်ငံနေနေနဲ့နှိမ်နှင်းတဲ့တစ်ချိန်တည်းမှာငြင်းငြမ်းတည်ငြိမ်မှုပြက်ပြားစေမဲ့လုပ်ရမျိုးလုံးဝမလုပ်နိုင်အောင်တားဆီးတယ်မှာလေ
အခုလိုကဘာကြီးမှာလုံခြုံရေးအနေအထားတွေပြောင်းလဲလာနေတဲ့အတွက်အရင်ကလိုနိုင်ငံကြီးတွေကိုပဲအားကိုးနေလို့မရတော့ဘဲနိုင်ငံကြီးနိုင်ငံငယ်အားလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကဆွေးနွေးသွားခဲ့ပါတယ်Shangri-La Dialogue ဆွေးနွေးပွဲအင်ရှင်နိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကတော့အရှိတောင်အရှမှာအကြမ်းဖက်ဝါဒီတွေရဲ့အနေဟာဘယ်တော့မှမနဲ့မတူအောင်မြင့်တက်နေတယ်လို့ပြောကြားခဲ့ပါတယ်။လုံခြုံရေးစိန်ခေါ်မှုတွေကိုဒေတာရင်းဘလို့ကင်တွယ်သင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာစင်ကာပူကာကွယ်ရေးဝန်ကြီးဒေါက်တာနန်အန်ဟန်းကအခုလိုပြောသွားခဲ့တာပါ။အရှိအလယ်ပိုင်းကနေပြန်လာကြမဲ့ IS တိုက်ခိုက်ရေးသမားတွေရဲ့အနေဟာဒေတာရင်းအကြီးမားဆုံးလုံခြုံရေးအနေဖြစ်တယ်လို့သူကပြောခဲ့ပါတယ်။
We know of at least 31 terrorist groups in this region that have pledged allegiance to ISIS, and there is evidence of increasing transnational cooperation among regional terror networks.
စစ်သွေးကြွအဖွဲ့ကိုတစ္ဆာခံထားတဲ့အကြမ်းဖက်အဖွဲ့ပေါင်း32ဖွဲ့တဲ့မင်းပြည်ဒေသမှာရှိနေတာကိုကျွန်တော်တို့သိထားပြီးဖြစ်ပါတယ်။ဒေသရင်းအကြမ်းဖက်အဖွဲ့တွေအကြားနိုင်ငံဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုလည်းမြင်တွေ့နေရပါတယ်။ဒေသရင်းကအကြမ်းဖက်ဝါဒတွေဟာဒေသထဲမှာအရင်တည်းကနိုင်ငံတစ်ခုနဲ့တစ်ခုကြားလူကုန်ကူးမှုလက်နက်ကုန်ကူးမှုလုပ်နေကြတဲ့ရာဇဝတ်ဂိုင်းတွေကိုအသုံးချနေကြပါတယ်။နှက်နဲတဲ့တောတောင်တွေရှိတဲ့နေဆက်တွေဟာအကြမ်းဖက်သမားတွေအတွက်ပုံခိုဖို့တင်နန်းပေးဖို့နေရာကောင်းတွေဖြစ်ပါတယ်။ဒီအုပ်စုတွေကျွန်တော်တို့ဒေသတွေကိုပိုရောက်လာမယ်ဆိုရင်အာဆီယံနိုင်ငံတွေအပေါ်တိုက်ခိုက်မှုတွေပိုလုလာနိုင်ပါတယ်။
ဒီအန္တရာယ်တွေကိုကာကွယ်နိုင်ဖို့နိုင်ငံတစ်ခုနဲ့တစ်ခုကြားလုံခြုံရေးဆိုင်ရာအချက်အလက်တွေမျှဝေကြဖို့အရေးကြီးတယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးဒေါက်တာနန်အန်ဟန်းကဆွေးနွေးသွားခဲ့ပါတယ်။ဘာသာရေးဆိုင်ရာအစွန်းရောက်မှုနဲ့တဘာဝဘေးဒဏ်လိုစိန်ခေါ်မှုတစ်တွေနဲ့ပတ်သက်တဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာတော့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်းဟူစိန်ကမြန်မာနိုင်ငံကရိုဟင်ဂျာတွေကိစ္စကိုပါထည့်ပြီးဆွေးနွေးသွားပါတယ်
။ There is nothing wrong at all with wanting to put our country and our citizens first. The problem is when such sentiments are accompanied by religious and ethnic chauvinism.
ကိုယ်နိုင်ငံကိုယ်လူမျိုးကိုရှီရန်တင်တာဘာမှမမှားပါဘူး။ဒါပေမဲ့ဘာသာရေးလူမျိုးရေးကြီးစိုးတဲ့အမြင်တွေပါလာတာကပြဿနာဖြစ်ပါတယ်။ အပြတ်အသတ်အမုန်းပွားမှုတွေနိုင်ငံတကာပူးပေါင်းဆောင်ရွက်မှုပေါ်လက်မှတ်ခံတာကပြဿနာဖြစ်ပါတယ်။ဒါမျိုးအခြေအနေကိုမြန်မာနိုင်ငံကရိုဟင်ဂျာတွေကြုံနေရပါတယ်။ဘုံနားလည်မှုတွေလက်ခံမှုတွေအပြန်အလှန်အပေးယူရှိမှသာတည်ငြိမ်တဲ့လူမှုအတိုင်းဝိုင်းတည်ငြိမ်တဲ့ကမ္ဘာကြီးကိုတည်ဆောက်နိုင်မှာဖြစ်ပါတယ်။
နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ WIWS ကစီစဉ်တဲ့ Shangri-La Dialogue 2017ဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့စစ်အင်အားချဲ့ထွင်မှုမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးရံစတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလက်တလောအတိုက်ခိုက်ခံရမှုကိုဥပမာပေးပြီးဘာသာရေးအဆုံးရမှုကိုအခြေခံတဲ့တိုက်ခိုက်မှုတွေကိုနှိမ်နှင်းကြဖို့အတွက်နိုင်ငံတွေကြားမှာပို့ပြီးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဆွေးနွေးကြသူအများစုကထောက်ပြခဲ့ကြပါတယ်ရှင်။
မဆုမြမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုတော့မကြခင်ထုတ်လွှင့်မဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်ဒရရှိမြန်ပြနိုင်ငံအကြီးကြီးတွေနဲ့သူရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန့်စစ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်။မကြာခင်ရပ်ပိုင်းတုန်းကတော့မြန်မာတပ်မတော်ကိုဝေဖန်ပြီးတဲ့သတင်းအေရာချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ပုံပန်းနဲ့ဖမ်းဆီးခဲ့ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာအခုလိုလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟန့်တားတွေရောဘာတွေကြုံနေရလဲဆိုတာဒီလာမယ့်အင်္ဂါနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေ VV ကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်တယ်လို့စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်တွေကိုကြိုပေးထားလို့လည်းရပါတယ် VV မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822999ဖြစ်ပြီးတော့ email လိပ်စာကတော့ bamis@vnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါခင
်နောက်နောက်နိုင်ကြမှာထုတ်လွှင့်မဲ့တရားရိုက်လိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။ VOA အင်္ဂါနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲဒီ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ထိထုတ်လွှင့်ပေးသွားမှာပါ။ Asia Set 7:00ကနေတရားရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအင်္ဂါနေ့ည9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းဒိုမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင်။
အမေရိကန်ဆိုရဲ့ contract ဝန်ထမ်းတူကိုလျှို့ဝှက်တဲ့အချက်လက်တွေ online သတင်းဌာနတစ်ခုကိုပေါက်ကြားမှုနဲ့ဖမ်းဆီးလိုက်ကြောင်းအမေရိကန်တရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်မီ Messenger ရှင်နဲ့မပုံတင်တဲ့စနစ်ကို Russia စစ်တောက်လမ်းရိုက်ပြီးဖောက်ထွင်းမှုကြိုးစားခဲ့ကြောင်းဖော်ပြထားတဲ့လျှို့ဝှက်မှတ်တမ်းနဲ့ပတ်သက်လို့ The Intercept သတင်းဌာနကရေးသားခဲ့တဲ့မနေ့တုန်းကပဲတရားရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာပါ။အမေရိကန်သမ္မတ Donald Trump ကသူအနေနဲ့ရှိတဲ့တိုင်းပြည်ကသူတွေဖြစ်နေပြည်ဝင်ကတားမြစ်သွားမဲ့တင်းလာနေနောက်မှန်းကသူ့ရဲ့တားမြစ်သွားမဲ့အကြောင်းကိုတင်းလာနေနောက်မှန်း Twitter လူမှုကွန်မြူနတီကနေပြီးတော့ထပ်မံပြောဆိုလိုက်ပါတယ်။မွတ်စလင်အများစုရှိရာနိုင်ငံကဝင်လာတဲ့သူတွေကိုပြည်ဝင်ကတားမြစ်မဲ့သူ့ရဲ့မူရင်းအမိန့်ကိုဟန်တားဖို့အတွက်နေရာတကာမှာအများကြီးဆန်နှုန်းကိုက်လုပ်နေလို့မရတဲ့အကြောင်းလည်းပြစ်တင်ပြောဆိုခဲ့တာပါ။ဗြိတိန်နိုင်ငံလန်ဒန်မြို့မှာစစ်ရင်ကကျန်းဖက်တိုက်ခိုက်မှုအတွင်းထိခိုက်ဒေဆုံးသူတွေကိုရည်စုပြီးတနင်္ဂနွေလုံးဒီကနေ့ငြိမ်သက်ကာကွယ်ပြုခဲ့ကြသလိုရဲတပ်ဖွဲ့ကတော့တိုက်ခိုက်သူတွေကတတိယမြောက်တူရဲ့အမည်ကိုကြေညာခဲ့ပြီးအဖမ်းဆီးတွေလည်းရှိခဲ့ပါတယ်။တိုက်ခိုက်မှုကျူးလွန်သူတွေကတတိယလူဟာအသက်22နှစ်အရွယ်ယူဆုဇကဘာဆိုသူဖြစ်ကြောင်းထောက်လှမ်းရရှိတွေကယုံကြည်ထားတယ်လို့လန်ဒန်ရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။ဒီကနေ့မှာပဲကျန်းဖက်ဝါဒတံမြက်တက်ဖြစ်ရဲတပ်ဖွဲ့ဝင်တွေကဘကင်းအရက်မှာအသက်28နှစ်အရွယ်အမျိုးသားတူကိုဖမ်းဆီးခဲ့ပေမဲ့လူ9ယောက်သေဆုံးပြီး50ယောက်ထဏ်ရခဲ့တဲ့အကျံပဲတက်ခဲမှုနဲ့ဆက်နွယ်မှုဘလို့ရှိတယ်လဲဆိုတော့တော့ပြောဆိုမထားပါဘူး။စီးရီးယားနိုင်ငံရကာမြို့မြောက်ပိုင်းကို IS သွေးကြွရဲ့လက်ကနေပြန်လည်သိမ်းယူဖို့အမေရိကန်ကကြိုးစားနောက်ခံပေးထားတဲ့စီးရီးယားဒီမိုကရက်တစ်အင်အားစု SDF တပ်ဖွဲ့တွေဒီကနေ့ထိုးစစ်ဆက်တင်လိုက်ပါတယ်။2014ခုနှစ်ကစလို့ IS ဖွဲ့တွေသိမ်းယူထားတဲ့ရကာမြို့ကိုဝိုင်းရံပိတ်ဆို့ဖို့ပြီးခဲ့တဲ့နိုဝင်ဘာလကတည်းကကြိုးပမ်းခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝါကနာရောဘတ်ဖြစ်ပါတယ်ကျမရှာဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 အထိ 9.19 16.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.